နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာတိုင်းနဲ့ပြည်နယ်တွေမှာအလင်းသင့်တယ်လို့ညဉ့်ညံ့ရေးစကဝိုင်းတွေလည်းကျင်းပနိုင်ငံညဉ့်ညံ့မှာဖွံ့ဖြိုးတိုးတက်နိုင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့အရင်အစိုးရလက်ထက်ကတည်းကကျင်းပခဲ့တဲ့ညဉ့်ညံ့ရေးဆွေးနွေးပွဲတွေလည်းဆက်လုပ်နေပေမဲ့တရားစတာပေါ်ကျွေးဝါတဲ့တိုင်းသားဒေသတွေမှာတိုက်ပွဲတွေပြင်းပြဖြစ်ရမ်းမွေတွေဝင်းမြဲဝင်းနဲ့ဆက်စုနှစ်တီချီဖြစ်ပွားနေတဲ့ပြိပက္ခတွေကချုပ်လဲမချုပ်ငြိမ်းနိုင်ငြိမ်းလဲမငြိမ်းချမ်းနိုင်သေးပဲအပြစ်မဲ့ပြည်သူတွေပဲဒုက္ခပင်လဲဝေရပါတယ်မကွေးတိုင်းမှာလှုပ်သွားတဲ့ညဉ့်ညံ့ရေးစကဝိုင်းမှာကျောင်းသူတူကသူ့ဖခင်အလုတ်သွားလို့နေတဲ့ကချင်းပြည်နယ်တနိုင်းဒေသမှာနေမြေမအေးချမ်းလို့အလုတ်ကင်ပြတ်တဲ့အတွက်မိသားစုစီးပွားရေးကြက်တဲရတဲ့အကြောင်းနဲ့နိုင်ငံစီးပွားရေးထိခိုက်ရတဲ့အကြောင်းပါဝင်ဆွေးနွေးသွားပါတယ်။ဆန့်တွေးလိုက်ရင်တက်လုံငန်းဒါမှမဟုတ်ရွှေမော်ပင်းမော်စတဲ့မော်တခုခုမှာတဘာဝတယံစာတထုတ်ယူတဲ့လုပ်ငန်းမှာသူ့ဖခင်ပါဝင်ပတ်သက်နေတဲ့သဘောရှိပါတယ်။တယံစာတတွေကိုအတိုင်းအဆမရှိထုတ်ယူရောင်းချလို့ရတာဟာမိဘအမွေကိုတိုးပွားအောင်လုပ်တာမဟုတ်ဘဲထိုင်စားတဲ့သဘောမိဘအမွေကိုဖြုံးတဲ့သဘောတက်ရောက်တာကိုသတိမထားမိတဲ့ပုံနဲ့ပေါ်ပါတယ်။ညဉ့်ညံ့ရေးစကဝိုင်းအတွက်မကွေးတိုင်းကလရွေးစင်ရွေးချယ်ထားတဲ့ကျောင်းသူဟာလက်တွေ့ရင်ဆိုင်ရတဲ့ပြဿနာကိုရိုရိုသားသားတင်ပြတာဖြစ်ပေမဲ့သူ့ဖခင်ဟာပေါ်တခုခုမှလုတ်ကင်နေသူဖြစ်ရင်ပြန်လဲအစားထိုးလို့မရတဲ့သဘာဝတရားစတာကိုထုတ်ယူတဲ့လုပ်ငန်းမှာပါဝင်နေတာကိုမသိတဲ့သူဖြစ်နေပါတယ်။သူဖခင်ဟာတည်တည်ကြီးနဲ့မလွဲမရှောင်သာတခြားဘာလို့မှရှာမရလို့တဝမ်းတစ်ခါအတွက်ပါဝင်ပတ်သက်သူဖြစ်ကောင်းဖြစ်နိုင်တယ်လို့တခြားဘာကိုမှမစဉ်းစားနိုင်ပဲဝိုင်းရင်ဖြစ်ရှင်းရသူလည်းဖြစ်နိုင်ပါတယ်။ရေပုံညာအဖြစ်သဘာဝတယံဇာတတမိုးကိုရောဂေယစနစ်အရေးကြီးတာကိုပါသတိမထားမိသူတွေရှိနေတာပါ။ဒါကိုပဝင်းကျင်ထိမ့်သိရေးပညာရှင်ဦးတင်တန်က
ရေပူရမှာဂေယစနစ်လို့မြန်မာနိုင်ငံမှာလည်းအခုရင်းနှီးတဲ့စကလုံးဖြစ်လာပါပြီခင်ဗျ။ ecosystem ကိုဘာသာပြန်ကြည့်ကြတာပေါ့နော်။လူလူအနေနဲ့ကတော့ ecosystem ဒီကစနစ်ဘယ်လိုလုံငန်းလုပ်နေလဲဆိုတဲ့ဥစ္စာမျိုးနားလည်နိုင်တာမျိုးတိတ်မရှိရတဲ့အကြောင်းရင်းကအခြေခံအထက်တန်းတက္ကသိုလ်ပတ်ဝန်းကျင်တွေမှာတော်လကောင်းလူလူဒီရောက်တဲ့မီဒီယာတွေမှာတော်လကောင်းဒီကစနစ်ဘာလုပ်နေလဲဆိုတဲ့ဥစ္စာမျိုးအလွယ်တကူနားလည်နိုင်တဲ့ပညာဖြန့်ဖြူးတဲ့အနေထားတိတ်မရှိခဲ့ဘူး။ဒါကြောင့်မလို့ဒီကစနစ်ကျူရင်ပြပြရင်ဒီတရားဝပတ်ဝန်းကျင်မှာရှိနေတဲ့အည်သွေးကောင်းဆိုတဲ့ဥစ္စာကနှစ်တလူကနှစ်နဲ့ချီလို့တော့လားနဲ့ချီလို့ရာသီနဲ့ချီလို့တော့ကောင်းသူက regenerate လုပ်နေတာကိုခင်ဗျာပြောတယ်ဟာပြန်ဖြစ်လာအောင်ဆိုပြီးတော့နော်အဲ့ဒီ regeneration function ကြီးဟာဒီဟာစနစ်ကြီးတစ်ခုလုံးလုံးနေမှာဖြစ်တာ
အဲ့ဒီ regenerate ဆိုတဲ့ပြန်လဲလဲပတ်နေတဲ့တယံဇာတတန်တရာဟာပြတ်သွားတဲ့နေရာပြန်အစားထိုးနိုင်တဲ့သစ်ပင်ပန်းမှန်နဲ့တဘာဝတိုင်းရင်းသရစံတွေနဲ့အကျုံးဝင်ပါတယ်ကျောက်စင်းတွင်းထွက်တတုပရင်ကျောင်းမြေယန္တနာတွေဆိုတာကတော့ပြန်ဖြည့်စည်းလို့မရတဲ့တယံဇာတဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်96သန်းကငှက်တကောင်ပိတ်မိနေတဲ့ပရင်ကျောက်ကိုကချင်ပြည်နယ်ကရခဲ့တဲ့သတင်းကဘာသိသွားပြီးတဲ့နောက်ပြန်လည်အစားထိုးလို့မရတော့တဲ့ပရင်ကျောက်တွေတူပေါ်နေကြတာလည်းဖြစ်ပါတယ်။အဲ့ဒီပရင်ထွက်တဲ့ကချင်ပြည်နယ်မြစ်ကြီးနားခင်တနိုင်းမြို့နယ်မှာရှိတဲ့ဟူကောင်းတောင်ကြားကကြားထိန်သိရင်စခန်းဟာဆရာဦးတင်တန်းပြောတဲ့ဇီဝမျိုးစုံမျိုးဝဲတွေကို regenerate ပြန်ဖြစ်စည်းဖို့ရည်တံတဲ့ဘေးမဲ့တော့ဖြစ်ပါတယ်။ကြားရောကြားရရဲ့စကြက်ကိုပါထင်းထင်းဆောက်ရှောက်ဖို့ရည်ရွယ်ဖွင့်လှစ်တာပါ။ student kilometer 2890အကျော်ဝန်းနဲ့ဖွင့်လှစ်ထားတာပါ။ဒီစခန်းဖြစ်မြောက်ဖို့ခဲရခဲစစ်ကြကုတ်ကြခဲစူးစားခဲ့သူကတော့ American ဇီဝဗေဒပညာရှင် Alan Rubinowitz ဖြစ်ပါတယ်။နိုင်ငံတော်ညီဝက်ပြပြမှုတိဆောက်ရေးကောင်စီလက်ထက်မှာနိုင်ငံသားတွေအဝေးမခံမိမဲ့ဗိုလ်ချုပ်ချစ်ဆွေတတော်ရေးရာဝင်းကြီးမောကမှာမြန်မာနိုင်ငံမြောက်ဖြားထိသွားခဲ့တဲ့ကိုတွေ့မှတ်တမ်းကို Beyond the Last Village နောက်ဆုံးရွာဟိုဘက်အလုံးဆိုတဲ့စာအုပ်ကို2000ခုနှစ်မှာထုတ်ဝေခဲ့သူလည်းဖြစ်ပါတယ်။တောနဲ့ကြီးတဲ့ဝင်သွားရင်လူသူနေတဲ့နောက်ဆုံးတရွာပြီးရင်တောကြီးမြမဲပဲရှိတော့တဲ့နေရာထိစွန့်စွန့်ဈာဈာသွားခဲ့တဲ့မှတ်တမ်းလေးဖြစ်ပါတယ်။ဘာရင်သရစ္ဆန်နေမျိုးမပြောက်အောင်မြန်မာနိုင်ငံသားမကတခြားတောနဲ့တွေတဲ့သွားနိုင်တဲ့အတွက်တိုင်းမဂ္ဂဇင်းက Indiana Jones of Wildlife Protection တောရင်သရစ္ဆန်ကာကွယ်ရေးအတွက် Indiana Jones လို့ Alan Rubinowitz ကိုတင်စားပါတယ်။ကမ္ဘာကျော်ရုပ်ရှင်ဒါရိုက်တာ George Lucas ရိုက်ကူးပြီးပ ပရိသအကြိုက်တွေးတဲ့မနုဿဗေဒပညာရှင်အိန္ဒိယနဲ့ဂျုံးဆက်စွန်းစားကားနဲ့ခိုင်နှိုင်းတင်စားတာလည်းဖြစ်ပါတယ်။ဒီလိုလူအဖို့တန်အလန်ရောဘတ်နီဝစ်စ်ဟာကန်ဆာရောဂါနဲ့2018ခုနှစ်ဩဂုတ်လ5ရက်မှာအမေရိကန်ပြည်ထောင်စုမှာကွယ်လွန်သွားလို့ဆုံးရှုံးမှုကြီးတရအဖြစ်မီဒီယာတွေကဖော်ပြပါတယ်။သူဟာဒီမိုကရေစီရေလှုပ်ရှားသူလည်းမဟုတ်လူအခွင့်ရေလှုပ်ရှားသူလည်းမဟုတ်တိုင်းရင်းသရစံအထူးသဖြင့်ကြားချစ်တဲ့ကျသည့်နဲ့ဆရဲကြမ်းမျိုးနဲ့ထိမ့်သိမ်းရင်ပါရဂူပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာ2012ခုနှစ်ဧပြီလရုံးကလှုပ်သွားတဲ့ Green Fortune Conference ဆိုတဲ့ညီလာခံမှာမှတ်တမ်းဓာတ်ပုံတွေနဲ့တကွသူတင်ပြတဲ့အထက်ကအချက်တချို့ကိုနားဆင်ရမယ်ဆိုရင်
The Tiger we were losing. The killing is just happening constantly. We're actually tied into much larger networks of people who are
ဂျာရီဆွန်ရှုံနေရပါတယ်။ကြရီကိုအဆက်မပြတ်တပ်ပြီးတတ်နေကြပါရဲ့တကယ်တော့မွေးရဆေးဝါးနဲ့လက်နဲ့ပေါင်ကိုကွန်ရက်တွေလုံနေတဲ့လူတွေနဲ့ကြရီအသက်ခံရတာကဆက်ဆက်နေတာပါဘာလို့လဲဆိုတော့ကြားထွက်ကုန်နေကြပါပဲအထူးသဖြင့်တရုတ်တိုင်းရင်းဗရာဆေးဖော်ဖို့ကြာယိုရနိုင်အောင်ကြရီအသက်ခံနေရတာပါကြာယိုနဲ့ဖော်ဆက်တဲ့တရုတ်တိုင်းရင်းဆေးရကဘာမှာအဖိုးအတန်ဆုံးဆေးတစ်မျိုးဖြစ်ပါတယ်ဒီဓာတ်ပုံဟာဘေကျင်းမြို့မြင်ကကြားရိုးကြားဆဲကြားပစ္စည်းတွေနဲ့ဖော်ဆက်ထားတဲ့တရုတ်ဗရဆေးဆိုင်ပုံမှာကြားရိုးနဲ့ဖော်ဆက်ထားတဲ့ဝိုင်ကိုလူမြင်သာအောင်ကြားရိုးတွေပါပြထားပါတယ်ကြားတကောင်လုံးကရိုးတွေလည်းပြထားတာပါလို့ပြောသွားတာပါအလဲရောဗတ်နိုဗစ်စ်ဟာဒီကြားရီမျိုးမပြုံးမှုမြန်မာနိုင်ငံမှာအကောင့်ထဲဖုန်းနိုင်အောင်လေးနှစ်စူးစမ်းပြီးမှဗီဇာ9ရက်ရပြီးမျက်နှာပြူဆိုရင်အဝေးမခံခြင်းနဲ့နိုင်ငံကို1993ခုနှစ်မှာပထမဆုံးဝင်လာနိုင်ပါတယ်နိုင်ငံသားဆိုရင်အထူးသဖြင့်အမေရိကန်နိုင်ငံသားဆိုရင်လက်မခံခြင်းနဲ့မြန်မာစစ်ဘုတ်ချုပ်တွေအုပ်ချုပ်တဲ့နိုင်ငံမှာအဲဒီတုန်းကရှမ်းရှမ်းတောက်ဩဇာကြီးနေတဲ့အတွင်ရေးမှုတစ်ဘုတ်ချုပ်ခင်ညွန့်နဲ့တွေ့နိုင်သွားခဲ့တာကိုလည်းသူကပြောပါတယ
် And that was I got to meet with then he was called Secretary One head of the largest military
အဲဒီချိန်ကကမ္ဘာပေါ်မှာအကြီးမားဆုံးစစ်ထောက်လှမ်းရေးကွန်ရက်အကြီးအကဲအတွင်ရေးမှုတစ်ဘုတ်ချုပ်ခင်ညွန့်နဲ့တွေ့ရပါတယ်ဘချုံမကြီးတန်းရွှေနဲ့အတူအစိုးရအဖွဲ့ကိုချုပ်ကန်နေတဲ့သူပေါ့ဗျာအဲ့ဒီတော့ကသူကဩဇာအကြီးမားဆုံးပုဂ္ဂိုလ်ပဲသူနဲ့ကျွန်တော်တွေ့တယ်လို့ပြောသွားတာပါသူပြောတဲ့အတိုင်းဩဇာအကြီးဆုံးပုဂ္ဂိုလ်ကိုနားဝင်အောင်ရှင်းပြနိုင်တဲ့အတွက်ကမ္ဘာအကျယ်ဝန်းဆုံးအကြီးမားဆုံးကြားထင်းသိမ်းရေးစခန်းဖွင့်ခွင့်ရသွားပါတယ်ဒါပေမဲ့ဟူကောင်ဂျိုင်ဝမ်ကမြေလွတ်မြေရိုင်းတွေတောင်သူတွေလုတ်ကန်စားတော့နေတဲ့ညေရာတွေကိုယူဆနာကုမ္ပဏီကသိမ်းယူပြီးကျန်တဲ့ပလောပီနာစိုက်ပျိုးရေးစီမံကိန်းတွေလို့ရွှေတွေတူးဖော်တဲ့အတွက်ကြားထင်းသိမ်းရေးစခန်းဖွင့်နိုင်ပေမဲ့အလန်ရောဘတ်နိုဗစ်စိတ်ကူးတဲ့ကတောရင်သဘာဝမြေမှာတစ်တော်တွေပြုံးကုန်လို့ကြားတွေနေစရာကြုံသွားရပါတယ်။သူတို့စကြက်ကကျင်းကျင်းလာတော့တောနဲ့ရာပြင်းရင်ပြင်းရင်အိန္ဒိယဘက်ရောက်သွားတဲ့ကြားကရောက်သွားတဲ့အတွက်မကြာခင်ကစီးရင်အရာကြားကောင်ရင်30ပဲရှိတော့တယ်လို့သတင်းတရက်ကဖော်ပြပါတယ်ရှင်။